ိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ကိုရောက်ရှိခိုးလုံနေကြတဲ့မြန်မာနိုင်ငံသားအလုံးစစ်ဆောင်အသိမှတ်ပြုအထောက်အထားကတ်တွေလုပ်ကြဖို့ခွင့်ပြုချက်ယူပြီးမှနေရာရွှေ့ပြောင်းသွားလာကြဖို့စတဲ့အသေးစိတ်အချက်အလက်တွေပါတဲ့စီကမ်းချက်၁၁ခုကိုအိုက်ဇော်ခရိုင်ဒေပယူတီကော်မရှင်နာကထပ်မံထုတ်ပြန်လိုက်ပါတယ်ဒါဟာဒီလစက်တင်ဘာလ19ရက်နေ့ကထုတ်ပြန်ခဲ့တဲ့အိယာမြေဝယ်ယူတာခွင့်ပြုချက်မရှိဘဲစီးပွားရေးလုပ်ငန်းတွေလုပ်ခွင့်မရှိတာစတဲ့စီကမ်းချက်တွေအပြင်ထပ်တိုးဖြစ်ဆွတ်ပြီးထုတ်ပြန်လိုက်တာဖြစ်ပါတယ်မီဇိုရန်ပြည်နယ်ထဲမှာမြန်မာစစ်ဆောင်ဒုက္ခသည်3000လောက်ကိုလက်ခံထားပြီးပြည်နယ်လုံခြုံရေးအတွက်စီကမ်းတွေတင်းကျပ်လာဖို့ရတယ်လို့မီဇိုရန်ရောက်မြန်မာနိုင်ငံသားတွေကပြောပါတယ်မောင်ဂိုလုပ်ငန်းတွေလက်နက်ခရမ်းကင်ဆောင်တာတွေရှိလာတဲ့အခါမှာတော့မီဇိုရန်အစိုးရဘက်ကဒါကိုစိုးရိမ်လာတာဖြစ်တယ်လို့မီဇိုရန်ပြည်နယ်ရောက်ချင်းတိုင်းရင်းသားတဦးက VOA ကိုပြောပြပါတယ်
။စပေးဆောင်တွေလည်းအများကြီးရှိနေတဲ့ချိန်အတော်တွင်းမှာကတချို့မတမာသူတွေကပေါ့နော်။ငွေရေးစီဝါအဖြစ်တော်တော်ကောင်းပေါ့နော်။သူတို့ဟိုအဲ့လိုမျိုးတွေပေါ့နော်။အများကြီးမကောင်းတဲ့အရာတွေကိုဒါလုပ်တယ်။လူတက်မှုတွေအများကြီးလုပ်တဲ့ခါကြတော့ပေါ့နော်။သူတို့ဒီမီဇိုရမ်မှာနေထိုင်တဲ့ဒါမီဇိုလူမျိုးတချို့ကပေါ့နော်မီဇိုလူမျိုးတချို့ကဆိုတော့ဒါအများတော့တချို့တွေတော့နားလေပြပြမဲ့တချို့ကဆိုတော့ဒါတော်တော်လေးကိုဆွေးရင်လာကြတာပေါ့နော
်စက်တင်ဘာလ28ရက်နေ့နေစွဲနဲ့အသစ်ထုတ်ပြန်လိုက်တဲ့မြန်မာနိုင်ငံသားတွေလိုက်နာရမယ့်စီကမ်းချက်17ချက်ထဲမှာစစ်ဆောင်အသိမှတ်ပြုကတ်တွေလောက်ကြဖို့ဒုက္ခသည်စကန်းကနေတဏီယာကိုပြောင်းရွှေ့မယ်ဆိုရင်ရွှေပြောင်းသွားလာခွင့်တောင်းခံဖို့အိမ်ချမ်းမြေမဝယ်ယူဖို့ဈေးဆိုင်ပါဝင်စီးပွားရေးလုပ်ငန်းတွေမလုပ်ကင်ကြဖို့ရင်မောင်းလိုင်စင်တဲ့နိုင်ငံသားကတ်တွေမလုပ်ကြဖို့စတဲ့အဓိကအချက်တွေပါဝင်ပါတယ်။ကျန်တဲ့အချက်တွေကတော့ကားနဲ့ဆိုင်ကယ်လိုမြန်မာနိုင်ငံကယူလာတဲ့ပိုင်ဆိုင်မှုတွေကိုစီရင်ပြဖို့နဲ့အိန္ဒိယနိုင်ငံရဲ့ဥပဒေအတိုင်းလိုက်နာဖို့စတဲ့သတိပေးချက်တွေပါဝင်တာပါ။မကြာသေးခင်သတင်းပတ်တွေအတွင်းကလည်းမြန်မာနယ်စပ်ကနေဝင်ရောက်လာတယ်လို့ခန့်မှန်းရတဲ့ရူပီးငွေ3340ကျော်တန်ဖိုးရှိတဲ့ရွှေတုံး400နီးပါးကိုအိန္ဒိယနိုင်ငံအတွင်းဖမ်းဆီးမိခဲ့တဲ့အကြောင်းဒေတာရင်းသတင်းတွေကရေးသားခဲ့ပါတယ်။စက်တင်ဘာလ22ရက်နေ့ကလည်းမြန်မာနိုင်ငံသား9ယောက်ကိုစစ်သုံးပစ္စည်းတချို့နဲ့မီဇိုရန်ပြည်နယ်ထဲမှာဖမ်းဆီးရမိခဲ့ပါတယ်။စီဝါရဲတခုခုလုပ်ပြီးဝင်ငွေမရှာရဆိုတဲ့ကန့်သတ်ချက်အပေါ်မှာတော့မြန်မာစစ်ဆောင်တွေကစိုးရိမ်နေကြပါတယ်။မီဇိုရန်ပြည်နယ်ထဲမှာမြန်မာစစ်ဆောင်အများစုကအိမ်အကူ၊ဆိုင်ကယ်ကယ်ရီ၊လက်သမားပယံကုန်တန်းဈေးဆိုင်အလုပ်တွေနဲ့စားဝတ်နေရေးဖြည့်ရှင်းနေကြရတာပါ။ဒီလုပ်ငန်းတွေအထိကန့်သတ်လာမှာလားဆိုတာကိုတော့ပြည်နယ်အစိုးရတာဝန်ရှိသူတွေအပေါ်မူတည်ပြီးဆွေးနွေးဖို့လိုအပ်လိမ့်မယ်လို့မီဇိုရန်ရောက်စစ်ဆောင်ကူညီရေးအဖွဲ့အစည်းတစ်ခုရဲ့တာဝန်ခံက VOA ကိုပြောပြပါဗျာ။
အရင်ကတော့အဲ့လိုကြီးကန့်သတ်မထားဘူး။ဒီစစ်ဘေးဆောင်တွေကနောက်တော့အရှင်ကိုမူရီချီဝါကုတားရောက်ဝင်ဖို့ဒါအများရဲ့ခါကျတော့သူကအဲ့ဒါအုံယူနေတာပေါ့နော်ပြီးတော့နည်းနည်းဖတ်မိလိုက်ရဆိုရင်လည်းဒါဆစ်ဆောင်တွေကရောင်းတာပေါ့ကျမတို့တွေကျွန်တော်တို့တွေကစစ်သေးဆောင်တွေပါဆိုပြီးတော့အဲ့ဒီစစ်သေးဆောင်ဆိုတဲ့ကောင်းသူအောက်ပါနေပြီးတော့ဒီမူရီချီဝါရောက်ဝင်ဖောက်ကားမှုတွေဒါအများရဲ့ခါကျတော့ယူနေလာတာပေါ့သူတို့လုံးဝကိုပိတ်ပလိုက်တာမျိုးလားဒါမဟုတ်နည်းနည်းပါပါအခွင့်အရေးပေးတယ်လားဆိုတဲ့ဟာကိုညီမတိတိကျကျဒီချိန်မှာမပြောနိုင်သေးဘူးသူတို့နဲ့အစီအွေထောင်ဖို့ရှိတယ်
အိန္ဒိယစုံစမ်းထောက်လှမ်းရေးအေဂျင်စီ NIA ဟာမီဇိုရန်ပြည်နယ်ထဲကနေရာ၅ခုကိုမကြာသေးခင်ကဝင်ရောက်စီးနှင်းမှုတကူမှာပေါက်ကွဲစေတဲ့ပစ္စည်းတွေအပါအဝင်လက်နက်တွေကိုဖမ်းဆီးမိတယ်လို့အိန္ဒိယသတင်းတွေကရေးသားထားပါတယ်။မြန်မာနိုင်ငံအတွင်းကိုပို့မဲ့ပစ္စည်းတွေလို့တချို့သတင်းတွေမှာဖော်ပြပေမဲ့အိန္ဒိယအရာရှိတွေကတော့အတည်ပြုချက်မပေးသေးပါဘူး။စုံစမ်းစစ်ဆင်နေတဲ့အကြောင်းပဲပြောဆိုပါတယ်။အဲဒီလိုသတင်းတွေထွက်ပေါ်ခဲ့ပြီးနောက်ပိုင်းမှာဒုက္ခသည်တွေအပေါ်မီဇိုရန်အစိုးရကစီကမ်းတွေတင်းကျပ်လာခဲ့ပါတယ်။မီဇိုရန်ပြည်နယ်ရောက်နေတဲ့မြန်မာဒုက္ခသည်အရေအတွက်ဟာ3000လောက်ရှိတယ်လို့မီဇိုရန်အစိုးရအရာရှိတွေကကိုးကားပြီးသတင်းတွေမှာရေးသားထားပေမဲ့ဒုက္ခသည်အကူအညီကယ်ဆယ်ရေးအဖွဲ့တွေကတော့ဓာတ်ထက်မကများနိုင်နဲ့ဆိုပြီးတော့လဲခံမှန်းနေကြပါတယ်ခင်ဗျာ။